မန္တလေးတိုင်းတောင်သာမြို့မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရတတူးသစ္ဆုံမီ9ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါဦးခင်ဗျာ
။မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်တွေကမိုးနှောင်ကင်းကျေးရွာကိုဒီဇင်ဘာ10ရက်ညနေပိုင်းစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရတတူးသစ္ဆုံမီ9ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်ခံရမှုကြောင့်နေအိမ်တချို့ပျက်စီးပြီးဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်နေကြရတယ်လို့တောင်သာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တောင်ဝန်ရှိသူတို့ကပြောပါတယ်
။တောင်သာမျိုးနယ်ရဲ့အရှင်ရောက်တဲ့ပေါ့။ငန်းနယ်လည်းလို့ပြောတယ်။ဘုံတော်ကြီးရဲ့ကျေးတော်။ဘာမှမရှိတော့ဘူး။ဘာမှမဟုတ်ဘူး။ဘာမှမရှိဘူးနဲ့ကျေးတော်တော့။အမှုကလည်းနထူးကြီးနဲ့တောင်သာကြီးမျိုးနယ်တောင်သာမျိုးနယ်ဆက်ပေါ်ရယ်။ဒီဆုံးတယောက်ရှိရယ်ထိခိုက်ဒဏ်ရာရယ်လေးလောက်၅လောက်ရှိရယ်။အိမ်ကြီးပြည့်ရဲ့အုံရင်းရယ်ငါးလုံးက၆လုံးရယ်ပေါ့။အမနည်းနဲ့ကြည့်ရမယ်ရောဆက်ပြီးကုန်တယ်ဒီတိုင်းရယ်
။ဘုံတော်ကြီးကျေးရွာဟာပထမအဆုံးအကြိမ်လေကြောင်းကဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးနောက်ထပ်လေကြောင်းတိုက်ခိုက်ခံရမှာကိုစိုးရိမ်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒီဇင်ဘာလလဆလို့မြင်းညံခရိုင်မြို့နယ်ကကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေပို့ပြီးတော့လုဆောင်နေပါတယ်။ဒီဇင်ဘာလလေကြောင်းတိုက်ခိုက်မှုအတွင်းမြင်းညံခရိုင်ထဲမှာဒေသခံအရသားတရာစင်နီးပါးသေဆုံးခဲ့ရတယ်လို့ဆိုပါတယ်။အခုလိုလေကြောင်းတိုက်ခိုက်တာတွေဇက်တိုက်ရှိနေတာကြောင့်စိုးရိမ်ထိုင်လန့်စိတ်တွေနဲ့နေထိုင်နေကြရတယ်လို့မြင်းညံမျိုးကဒေသခံတူကလည်းပြောပါတယ
်သူတို့ဘုံကျဲတဲ့အနေနဲ့ကလည်းအများအပြားထိခိုက်တာဒီတော်လိုင်းရဲဘော်ကြီးထိခိုက်တာတဲ့ပြည်သူလူထုကိုပဲအဓိကထားပြီးတော့တိုက်ခိုက်နေတယ်လို့ဖြစ်နေရတယ်ညာဆိုရင်ဒီကိုယ်ရင်ကိုယ်ရမှာမအေးရဘူးတော်ထဲမှာတွားပြီးတော့တင်းချောင်ပြီးတော့အေးရတယ်ပကြီးဘိုးဘွားတွေပါတယ်မကြမ်းမာတဲ့လူတွေပါတယ်ကလေးတငယ်တွေပါတယ်ကိုယ်တို့အညာမှာတခြားဒေသကြီးနဲ့မတူဘူးလေအညာကအခုချိန်အရန်အေးတဲ့အချိန်ကြီးအရန်အေးတဲ့အချိန်ဆိုတော့အဒီလူလူတွေအားဒီမှာတော်လေးတော်လေးတွေဒီမှာတဲငငယ်လေးတွေတောက်တချို့မတက်နိုင်တဲ့လူကမိုးကကျဲလေးတွေထိုးပြီးတော့အဲ့မှာသူတို့ဒီအဓိကလေးညဆိုရင်တောင်းကောင်းမအေးရဘူးတော့ကျဲကြီးကျဲလူပဲလေးနဲ့ကြားရင်အကုန်ကြောက်နေရတာကိုတကားမတော်တဲ့တဲ့လျှောက်တက်ခါသာကလေးတွေလေးနဲ့ကြားရင်အကုန်လုံးတိတ်ချောက်တော့ကြောက်နေကြတာ
မြင်းညံကရိုင်နထိုးကြီးမြို့တဲကကျေးရွာတွေကိုဒီဇင်ဘာ2ရက်ကနေ9ရက်နေ့အထိ4ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတက်ခတ်ခဲ့ပြီးလက်နက်ကြီးထိမှန်တာကြောင့်9ဦးထက်မနည်းတေဆုံးခဲ့က20ကျော်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုလေကြောင်းတက်ခတ်ခံရလို့ဒေသခံတွေထိခိုက်တေဆုံးတယ်ဆိုတဲ့သတင်းကိုတော့စစ်ကောင်စီဘက်ကညင်းတာပါတယ်ပြည်သူတွေစိုးရင်ထိတ်လန့်ပြီးနေမီအေဂျင့်တည်ငြိမ်မှုပြပြားစီအတွက်လုံးစော်ဝါရဖြန့်နေတာပါဖြစ်တယ်လို့စစ်ကောင်စီကဒီဇင်ဘာ6ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ